ါ်ဆောင်ရမယ်လို့တရုတ်အာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ Ant Group ဆိုတာကတော့အရင်တုန်းက Ant Financial နဲ့ Alipay လို့တည်ထားကြပါတယ်။တရုတ်နိုင်ငံမှာတိုးတက်လာနေတဲ့ online ဈေးကွက်မှာလုပ်ငန်းတွေပြိုင်ဆိုင်လုပ်ကိုင်နိုင်စွမ်းရှိရလားဆိုတာကိုတရုတ်အစိုးရကအရှိန်မြှင့်စုံစမ်းနေတာဖြစ်ပါတယ်။ Alibaba online ဈေးကွက်မှာကုန်ပစ္စည်းအယောင်ဝယ်လုပ်သူတွေအနေနဲ့တခြားပြိုင်ဘက်ဈေးကွက်တွေမှာမရောရဘူးဆိုတဲ့သဘောတူညီချက်လက်မှတ်ထိုးခိုင်းတဲ့အပေါ်ဝေဖန်မှုတွေရှိခဲ့တာပါ။Ant Group နည်းပညာအခြေခံဗလာရေးလုပ်ငန်းကြီးကဒေါ်လာ38ဘီလျံတန်ဖိုးအစုရှယ်ယာတွေကိုပြီးခဲ့တဲ့လတုန်းကရှန်ဟိုင်းနဲ့ဟောင်ကောင်အစုရှယ်ယာဈေးကွက်တွေမှာတင်ရောက်မဲ့အစီအစဉ်ကိုလည်းတရုတ်အစိုးရကစိုင်းထားစေခဲ့ပါတယ်။ဒီပမာဏဟာကမ္ဘာအစုရှယ်ယာဈေးကွက်ထဲမှာအကြီးမားဆုံးပမာဏဖြစ်ပါတယ်။အခုလိုစုံစမ်းစစ်ဆေးခံနေရတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာ Alibaba အစုရှယ်ယာဈေးတွေ900ခန့်နှုန်းနီးပါးကျဆင်းသွားခဲ့ပါတယ်။ဒါဟာဇူလိုင်လတည်းကဆိုရင်အနှိမ်ဆုံးဈေးဖြစ်ပါတယ်။Alibaba လုပ်ငန်းကြီးကိုတည်ထောင်သူကတော့အကြောင်းဆရာဟောင်ဂျက်ကမားဖြစ်ပြီးတော့သူဟာကမ္ဘာမှာလူသိအများဆုံးဆွန့်ဦးတည်ထွင်သူတစ်ယောက်ဖြစ်ပါတယ်။2015ခုနှစ်မှာ Alibaba လုပ်ငန်းတွေကနေသူနှုတ်ထွက်အနားယူခဲ့ပါတယ်။